မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပြဿနာဟာနိုင်ငံတွင်းတိုက်ပွဲဖြစ်ပေါ်နေတဲ့ဒေသမှာနေထိုင်တဲ့ဒေသခံတွေပေါ်တည်ရောက်မှုရှိနေတာအတွက်ကုလသမဂ္ဂအဖွဲ့တွေကအထူးဆိုရင်ကြောင်းကုလသမဂ္ဂအတင်းမှုချုပ်ရုံးပြောခွင့်ရဖရန်ဟက်ကကျေးဇူးတင်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ On Myanmar, the UN team in the country is deeply concerned.
မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့ဟာပြည်ရင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူ၃ပုံ၃ပုံပေါင်းဝင်တဲ့ဒေသခံ၁၀၀၀လောက်ကိုအကူအညီပေးနေတာဖြစ်ပြီးလက်ရှိနိုင်ငံရေးပြဿနာတွေကတိုက်ပွဲဖြစ်နေတဲ့ဒေသကဒေသခံတွေပေါ်မှာတက်ရောက်မှုရှိတာအတွက်အထူးစိတ်ပူကြောင်းပြောတော့တာပါလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်နေတဲ့ကုလသမဂ္ဂအဖွဲ့ရုံးအိုချာကလည်း WFP စာနာရေးခအဖွဲ့စစ်တမ်းအရမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာတွေကြောင့်အချင်းနဲ့ဒီခိုင်ပြည်နယ်တွေမှာအချိန်ကစားကုန်နဲ့တိတိတောက်တော့ဈေးနှုန်းမြင့်မားလာတာတွေ့ရတယ်လို့ပြောပါတယ်။ဒါအပြင်နိုင်ငံတွင်းဗန်စနစ်တွေရိုးရင်းနေတဲ့အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအဆန့်တားဖြစ်စေတယ်လို့လည်းပြောပါတယ်။ကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KYA ကချင်နဲ့နိုင်ငံတွေကြားတိုက်ပွဲတွေပြန်ဖြစ်လာတယ်လို့ကရင်ပြည်နယ်မှာလည်း KYA နဲ့နိုင်ငံတွေနဲ့တိုက်ပွဲတွေကြောင့်ဆစ်ဆောင်တွေတိုးလာနေတယ်လို့ဦးချာကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။